Welcome to the Voice of America in Burmese.
ချစ်သည့်မိင်္ဂလာဖျားဖျားနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါသည်များ။ VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ23ရက်တောင်းချနေ့မနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနူမီတာ24-40-51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါရခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်းယူတင်ဆက်သွားမှာပါ
ငကရမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်ညိုသိန်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါသမရဒေါ်နယ်ထရမ့်ဟာသမရဖြစ်ပြီး17လကြာပြီးတဲ့နောက်ပြည်တည်နိုင်ငံကိုဂျာတာပရီနေကပထမဆုံးအကြိမ်ရောက်သွားပါပြီကင်ဂျွန်စီကစားကိုသမရထရမ့်ကဂျာတာပရီနေမှာပဲ Twitter ကနေထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂကုစုလဲဖွဲ့ပြီးတော်ဖို့စီစဉ်နေပြီလို့ UNDP တာဝန်ရှိသူတွေကပြောပါတယ်ဒီသတင်းတွေနဲ့ဒုတိယစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာလက်ရှိကျင်းပနေတဲ့ဘင်လုံညီလာခံမှာတက်ချုပ်ရဲ့ပြောကြားချက်တွေကအပြည့်ရဲ့ငြိမ်းချမ်းရေးနဲ့အလှမ်းကွာဝေးသွားစေပါသလား
တခြား NLD နဲ့ပြည်ခိုင်မျိုးပြောတော့ငါလဲဒီအနိုင်ရပါတီ23ပါတီကိုဆွေးနွေးပြီးမှဘုံတဘောတူညီချက်နဲ့မင်းကုန်းတို့ပြုစုပြီးတော့အဲ့ဒ
ီပါခိုင်ပါတီခေါင်းဆောင်တူပြောကြားသွားတာပါဒီအကြောင်းနဲ့တူနိုင်ငံတကာသတင်းလွှာတွေမှာတော့နေတိုးအဖွဲ့ကကာကွယ်ရေးစည်းကိုတည်တည်တသာတိုးသုံးသွားမယ်လို့ဆုံးဖြတ်လိုက်ပါတယ်ဒီလိုအချိန်မှာပဲတရုတ်အမေရိကန်ကုန်သွယ်ရေးစစ်ကအရှိန်မြင့်လာပါတယ်အခုတော့တောက်ကြနေမနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
သမ္မတဒေါ်နယ်ထရမ့်မှာလွန်ခဲ့တဲ့18လနီးပါးမှာသမ္မတဖြစ်လာပြီးကြတဲ့ကဆိုရင်ပထမဆုံးခီးစဉ်ဖြစ်ပြည်တည်နိုင်ငံမှာရောက်နေပါပြီသမ္မတထရမ့်နဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်ကနေလန်ဒန်ကိုဂျာတာပရီနေကရောက်သွားတာပါဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဝန်ကြီးချုပ်ထရီဇာမေကပျော်ပြောင်းတဲ့ချက်တီချင်းနဲ့လှုပ်လာတဲ့ပုံမကျေနပ်တဲ့အတွက်ပြည်ထောင်နိုင်ငံဂျာယီဝန်ကြီးဘော်ရစ်ဂျွန်ဆင်နဲ့တခြားတာဝန်ရှိသူတွေဒီသတင်းပတ်တွေနှုတ်ထွက်သွားကြပြီးချိန်မှာပဲသမ္မတထရမ့်ပြည်ထောင်ကိုရောက်သွားတာပါသူရဲ့ခီးစဉ်အစဂျာတာပရီနေကနေစနေနေ့ထိလန်ဒန်မြို့တော်မှာသမ္မတထရမ့်ကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားကြပြီးလန်ဒန်မြို့တော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေတတိနဲ့သွားလာကြဖို့အမေရိကန်တာဝန်ကသတိပေးချက်ထုတ်ပြန်ထားပါတယ်ဒီကနေ့တောက်ကြနေမှာသမ္မတထရမ့်ဟာဆင်ဟတ်စ်တော်ဝင်စစ်တပ်တို့နဲ့ဝန်ကြီးချုပ်မီရဲ့16ရာစုခေတ် Checkers Steel ဆိုင်ကိုတွေ့ရောက်ပြီးအဲဒီနောက်ဝင်းဆာနန်တို့ကိုတွေ့ရောက်မှာပါ Checkers Steel ဆိုင်မှာဝန်ကြီးချုပ်မီနဲ့သမ္မတထရမ့်တို့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးကြမယ်လို့အီမီရိုတာဝန်ရှိသူတွေကပြောပါတယ်အဲဒီနောက်မှာတော့သမ္မတနဲ့သမ္မတကတော်တို့ကိုပြည်ထောင်ဒုတိယမြောက်အလစ်ဘက်ပြည်မှကြီးကဝင်းဆာနန်တို့မှာလက်ဖက်ရည်ပွဲနဲ့တက်ခင်းရဲခံမှာဖြစ်ပါတယ
်နေတိုးမဟာမိတ်ဖွဲ့ဝင်နိုင်ငံတွေကကာကွယ်အသုံးရှိကိုတတ်မှတ်ချက်ပြည့်မီအောင်တုံးဖို့အတွက်တန်တိထံအသက်ချမှတ်လိုက်တာဟာအမေရိကန်လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်အကြီးအကျယ်အကျိုးဖြစ်စေနိုင်ပါတယ်ဒီကုမ္ပဏီတွေဟာကမ္ဘာတဝန်းကိုနှစ်ဆင့်အမေရိကန်ဒေါ်လာဘီလီယံနဲ့ချီးပြီးလက်နက်တင်ပို့ရောင်းချနေတာပါနေတိုးအဖွဲ့အနေနဲ့ရုရှားတမောက်မှုတခြားတနိုင်ငံကနေလာတိုက်မယ်ဆိုရင်အသင့်ဖြစ်နေရတဲ့အတွက်အဖွဲ့ဝင်နိုင်ငံတွေဘက်ကကာဝေးအသုံးစိတ်ကို2024မှာနိုင်ငံစီးပွားရေးပမာဏရဲ့200ခန်းလုံးသုံးဆွဲဖို့အဖွဲ့ဝင်29နိုင်ငံကိုတွန်းအားပေးမှုအောင်မြင်တယ်လို့ဘရပ်ဆဲလ်စ်မှာကျင်းပတဲ့နှစ်ကြာနေတိုးထိပ်သီးအစည်းအဝေးပြီးမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။လက်ရှိမှာတော့ဒါဟာဗြိတိန်၊အက်စတိုးနီးယား၊ဂရိ၊လတ်ဗီးယားနဲ့အမေရိကန်ဒီ5နိုင်ငံပဲသတ်မှတ်ချက်ပြည့်မီတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာအကြီးဆုံးလက်နက်တင်ပို့ရောင်းချသူဖြစ်ပြီး2013-18အတွင်းကမ္ဘာလက်နက်ရောင်းချမှုအားလုံးရဲ့34ရာခိုင်နှုန်းကအမေရိကန်ကဖြစ်ပါတယ်။2010မှာအမေရိကန်ရဲ့လက်နက်ရောင်းချမှုက68ဘီလီယံနဲ့စံချိန်တင်ထားတာကနေမနစ်ကတော့ဒေါ်လာ85ဘီလီယံအထိရှိလာပါတယ်။ဒါဟာလက်နက်အကြီးကျယ်ရောင်းတဲ့နိုင်ငံနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေတဲ့တိတိတသာပိုများနေတာပါ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းစီကနေတိတ်ကောင်းတဲ့စာတစ်စောင်သူလက်ခံရရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲဒီစာထဲမှာနိုင်ငံခြားဆက်ဆံရေးထုတ်တဲ့စီဘူးနဲ့ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးအစည်းအဝေးမှာသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရမ့်ရဲ့ဂျိုးပန်ချက်တွေကိုချီချူးပြောဆိုထားတယ်လို့ဆိုပါတယ် DPRK နဲ့အမေရိကန်ပြည်ထောင်စုကြားအနာဂတ်အသစ်တစ်ခုကိုစတင်ရေးယူရပြီးအကျွန်ုပ်ကိုယ်တိုင်နဲ့သမ္မတကြီးရဲ့အားကောင်းတဲ့ဆန္ဒစစ်မှန်တဲ့ဂျိုးပန်အထုတ်မှုတွေနဲ့သူမတူတဲ့ချင်းကပ်မှုကနေတေချာပေါက်အကျိုးဖြစ်ထွန်းလာမယ်ဆိုတာကျွန်တော်အနေနဲ့အခိုင်အမာယုံကြည်ပါတယ်လို့ကင်ဂျိုဝန်ကစာရဲမှာရေးထားပါတယ်1950ပြည်နှစ်အစောပိုင်းကာလတွေကကိုရီးယားစစ်ပွဲတွင်တည်ဆုံသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ကျွင်းချံရှိတဲ့ရုပ်လောင်းတွေကိုပြန်ပြီးလွှဲပြောင်းရင်းအမေရိကန်တာဝန်ရှိသူတွေနဲ့ဂျာတာပရီနေကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မတော်ဘူးဆိုတဲ့သတင်းတွေထွက်လာတဲ့တရက်ထဲမှာပဲကင်ဂျွန်းစီကစာကိုသမ္မတထရမ့်ကထုတ်ပြန်လိုက်တာပါနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ပြီးခဲ့တဲ့သတင်းပတ်မြောက်ကိုရီးယားခီးစဉ်တွင်သဘောတူညီချက်ရခဲ့တယ်လို့ယူဆပြီးစစ်မဲ့ဆိုမှဆွေးနွေးဖို့အမေရိကန်တာဝန်ရှိသူတွေကမြောက်ကိုရီးယားဘက်ကတာဝန်ရှိသူတွေကိုစောင့်နေကြတာပါဒါပေမဲ့မြောက်ကိုရီးယားဘက်ကဘယ်လိုအကြောင်းပြချက်တခုခုကိုမှမရဘဲဆွေးနွေးဘက်ကိုရောက်မလာကြပါဘူး
ရုရှားသမ္မတဗလာဒီမီယာပူတင်ဟာမိတ်ဆွေမဟုတ်တယ်လို့ရန်သူလည်းမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူတို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်ဆင်ကီမှာတွေ့ဆုံဖို့ရက်ပိုင်းလိုမှာပဲပြောပါတယ်။သူဟာကျွန်တော်ရန်သူမဟုတ်တယ်လို့မိတ်ဆွေလားဆိုတော့လည်းမဟုတ်ကြောင်းနဲ့သူ့အကြောင်းကိုသိမသိပေမဲ့သူနဲ့နှစ်ချိန်မကတွေ့ဆုံရမှာဆက်ဆံရေးကသိအဆင်ပြေပါတယ်လို့ဘရပ်ဆဲလ်ကနေတိုးထိပ်သီးအစည်းအဝေးကြတဲ့ပရိနေဒနစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။ဒါအပြင်ပူတင်ဟာသူနဲ့ရှင်ပြန်ဘက်တယောက်ဖြစ်ပြီးတနည်းနည်းမှာမိတ်ဆွေတယောက်ဖြစ်လာမယ်လို့မျှော်လင့်ရကြောင်းနဲ့ဒီလိုမျိုးဖြစ်လာတတ်ပေမဲ့သူ့အကြောင်းတော့သိမသိပါဘူးလို့လည်းသမ္မတကပြောပါတယ်။ခေါင်းဆောင်နှုတ်ကတနင်္လာနေ့မှာဟယ်ဆင်ကီမှာတွေ့ဆုံဖို့စီစဉ်ထားတာပါ။ဒီလိုတွေ့ဆုံမှာရုရှားရဲ့2016ရွေးကောက်ပွဲမှာဂျောင်းဝင်နှောက်ရှက်တာတန်လက်ပြနျူကလ িয়ার လက်နက်ဆိုင်ရာသဘောတူစာချုပ်ကိုရုရှားချိုးပေါက်တာနဲ့မဟာဗျူဟာချက်လက်နက်လျှော့ချရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိတယ်လို့ထရမ့်ကပြောပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဂျောင်းဝင်နှောက်ရှက်မှုရှိတယ်ဆိုတော့ထောက်လိုင်းရေးတိုင်ဝမ်ပြောကြားချက်ကိုလက်မခံဘဲသမ္မတထရမ့်အနေနဲ့ရုရှားခေါင်းဆောင်ပေါ်မှာတင်းတင်းမာမာဆက်ဆံပါမလားလို့နေတိုးမဟာမိတ်တွေကတံရရှိနေကြပါတယ်
။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီဝေကနေတောက်ကြမနေ့ဖက်သူတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးမှမူရင်းနေရာတွေကိုပြန်ပို့ရေးယူရပြီးလုပ်ငန်းစတင်ရေးကျွမ်းကျင်သူအဖွဲ့အစည်းကိုဆီလွတ်ဖို့ကုလသမဂ္ဂကပြင်ဆင်နေပြီလို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ UNDP ရဲ့ဒေသဆိုင်ရာအကြီးအကဲကကြာသပတေးနေ့မှာပြောပါရယ်ဒုက္ခသည်တွေကိုပြန်ပို့ရေးဆိုင်ရာလုပ်ငန်းတွေ UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့မြန်မာဆွေးနွေးတို့ကြားမေလကုန်လုံးကနားလည်မှုစာချုပ်လွှာ MOU တက်ကိုလက်မှတ်ရေးထိုးထားတာပါကုလသမဂ္ဂကရိုဟင်ဂျာလူခေါ်ဝေါ်သုံးဆွဲပေးမယ်လေမြန်မာဆွေးနွေးဘက်ကတော့အဲ့ဒီခေါ်ဆိုချက်ကိုအတိမှန်မပြုပါဘူး2019ခုနှစ်ဩဂုတ်လကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်ကုလသမဂ္ဂတာဝန်ရှိသူတွေရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့တရင်ဘက်ကလွတ်လွတ်လပ်လပ်သွားလာခွင့်ရတယ်လို့ UNDP ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားမှု Haolian Shu ကပြောပါတယ်။ဒါပေမဲ့လက်တွေ့ဆန်းစစ်မှုတွေကိုမဆခင်မှာကနဦးလုပ်ငန်းအစီအစဉ်တရက်ကိုအစိုးရနဲ့ညှိနှိုင်းချမှတ်ဖို့လိုသေးတယ်လို့ရခိုင်မြို့မှာလုပ်တဲ့ Radar သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင် Mr. Shu ကပြောပါတယ်။တိတ်ကိုအလင်းမြန်လုပ်ဖို့လိုနေပြီဆိုတဲ့အသည့်နဲ့ကျွန်တော်တို့လုပ်နေတယ်လို့ပြောနိုင်ပါတယ်။ဒီနေ့မှာအဖွဲ့တွေကိုလှုပ်ဖို့လဲကျွန်တော်တို့ပြင်ဆင်နေပါတယ်လို့မစ္စတာရှူးကပြောပါတယ်။အခုသွားမယ့်ကုလသမဂ္ဂအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်နေကြတဲ့ရိုဟင်ဂျာနဲ့တခြားဒေသခံ2,000ကျော်လောက်ရဲ့လိုအပ်ချက်တွေကိုဆန်းစစ်မယ်လို့ UNDP ဒေသဆိုင်ရာတာဝန်ရှိသူဟောက်လျန်ရှူးကပြောပါတယ်
။ထိုင်းနိုင်ငံချင်းရိုင်ခဲမဲဆိုင်မြို့ကကြောက်ကူထဲမှာရေကြီးပြီးသတင်းနှစ်ပတ်ကျော်ပိတ်မိနေခဲ့တဲ့တောက်ဝက်ဘောလုံးတင်ကအတင်းသား7ယောက်ထဲကတယောက်ဖြစ်တဲ့ဒန်ပတ်ရဲ့အဖွားဖြစ်သူကမြေးဖြစ်သူကိုအပြစ်မတင်ပါဘူးလို့ပြောပါတယ်။ခံလမ်းကြောက်ကူထဲမှာចောင်းသားဆက်ញောင်နဲ့နိပြတို့ပိတ်မိနေချိန်မှာသူတို့မိသားစုဝင်တွေအလုံးစိုးရင်စိမ့်နဲ့နေစဉ်ငိုကြရတယ်လို့ဖွားကပြောပါတယ်။ကဘာတဝန်းကသူတို့ကိုကယ်ဖို့လာကြသူတွေအတွက်တခြားဘာမှပြန်ပေးเสียမလို့ပဲနိုင်ငံကနေဂုံယူရလောက်တဲ့လူကောင်းကြောက်ဖြစ်အောင်ပဲလုပ်ပါလို့သူ့မျိုးကိုပြောမယ်လို့လည်းဖွားကပြောပါတယ်
။ကိုယ်တော်ရေးဆိုင်ရာမူဝါဒပိုင်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့လက်တွန့်ပြန်လှုပ်ဆောင်တဲ့မဟာဗျူဟာပေါ်နိုင်ငံရေးပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေကကြာသပတေးနေ့မှာဝေဖန်ပြောဆိုပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာအကြောင်းပြချက်တွေနဲ့ကုံသွဲကွန်တွေချမှတ်မယ်ဆိုရင်ကွန်ဂရက်လွှတ်တော်အနေနဲ့လည်းပြောဆိုခွင့်ရှိရမယ်ဆိုတဲ့သတ်မှတ်ပြဋ္ဌာန်းချက်တစ်ခုကိုတကယ်နဲ့အတည်ပြုပြီးတဲ့နောက်အခုလိုဝေဖန်ပြောဆိုနေကြတာပါ။အထက်လွှတ်တော်နိုင်ငံဆက်ဆံရေးကော်မတီဥက္ကဋ္ဌ Tennessee ပြည်နယ် Republican အမတ် Bob Corker ကသမ္မတဟာသူ့အနာကိုလွယ်လုံးစားလုပ်နေတယ်လို့ကျွန်တော်ယူဆပါတယ်။ကြည်ရတာကထလာအသင့်ပြင်ပြစ်ပြီးတော့မှချိန်းဆိုတဲ့ view ဟာဖြစ်နေပုံရပါတယ်လို့ပြောပါတယ်။ကော်မတီဖွဲ့ဝင်နောက်တူးဖြစ်သူ Delaware ပြည်နယ် Democrat ထက်လွှတ်တော်မှာ Chris Coons ကလည်းဒုတ်တံကိုဗျမ်းမာလွှဲရိုက်လိုက်တာမှာကျွန်တော်တို့ရဲ့မျိုးသားလူညွန်ရေးကိုထိခိုက်စေတဲ့ပူကောင်းတဲ့ကုံသွေးရေးသဘောတူညီချက်တွေရဖို့ကျွန်တော်တို့ရဲ့အခွင့်အလမ်းတွေကိုထိခိုက်စေတဲ့ကျွန်တော်မိခင်ပြည်နယ်ကလူလူကိုထိခိုက်စေတဲ့နိလမ်းမျိုးနဲ့ကျွန်တော်တို့ရဲ့အနီးကပ်ဆုံးမဟာမိတ်တွေကိုထိသွားပါတယ်လို့ပြောပါတယ်။လှုပ်တော်အမတ်တွေအဓိကအဖြစ်မြင်နှံ့ကြတာကတော့ပြည်တွင်းထုတ်လုပ်သူတွေကကြိုက်ကြပေမဲ့အမေရိကန်လူကွန်ပီစီတွေအပေါ်လက်တုံပြန်အခွန်ချမှတ်တာတွေဖြစ်လာစေတဲ့တန်မဏိနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တွေတိုးကောက်တဲ့ကိစ္စပဲဖြစ်ပါတယ်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝပ်ရှရစ်နဲ့သမီးဖြစ်သူမာရီယမ်နဝပ်တို့အဖမ်းခံဖို့အတွက်ပါကစ္စတန်ကိုပြန်မလာခင်တရက်ကြိုးပြီးဝန်ကြီးချုပ်ဟောင်းကိုထောက်ခံသူရာပေါင်းများစွာကိုပါကစ္စတန်ရဲတွေကဖမ်းဆီးခဲ့ပုံရပါတယ်။သူတို့နှစ်ဦးကပန်ချက်ခင်မြို့တော်လာဟူးကိုတောက်ကြနေမှာလေကြောင်းနဲ့ပြန်လာမှာဖြစ်ပြီးသူတို့ကိုဂျိုဆိုတဲ့လူလူစုဝေးဘွဲကြီးကျင်းပါမှာကိုဟန့်တားဖို့အတွက်ရဲတွေကအကြီးအကျယ်လှုပ်ဆောင်နေတာဖြစ်ကြောင်း PMLN ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ပါတီအဖွဲ့ဝင်တွေကပြောပါတယ်ပန်ဂျက်ခိုင်အာနာပိုင်တွေကတော့ဒီလိုဖမ်းဆီးနှိမ်နှင်းဖို့အမိန့်မထုတ်ထားဘူးလို့ပြောပါတယ်ဒါပေမဲ့ဒေသရင်းမတိမငင်ဖြစ်မှာကိုရှောင်ရှားနိုင်ဖို့ဝန်ကြီးချုပ်ဟောင်းရှရစ်ရောက်လာခင် ဖမ်းဆီးခဲ့သူအများပြားရှိခဲ့ပါတယ်လို့ရဲတွေကပြောကြောင်းသတင်းတွေထွက်ပေါ်နေတာပါဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်နဲ့တမိဖြစ်သူတို့ဟာလန်ဒန်ကသူတို့ရဲ့တံပိုးကြီးပိုင်ဆိုင်မှုတွေကိုဘယ်လိုဝယ်နိုင်လဲဆိုတာရှင်းပြဖို့အတွက်ပြက်ကွက်မှုနဲ့သူတို့ကိုအဂရီလိုက်စားမှုတိုက်ဖျက်ရေးတရားရုံးကနေပြီးခဲ့တဲ့တောက်ကြမ်းနေမှာပဲထောင်နှံ10နှစ်နဲ့9နှစ်အတီးတီးမျက်ကွယ်မှာပဲချမှတ်ခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်ကတော့အခုလိုစင်ကြက်ချတာနိုင်ငံရေးပြောကပါတယ်လို့ပြောပြီးရှုံချခဲ့ပါတယ်
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်နဲ့နိုင်ငံကသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဦးဆုံးညဉ့်ညံ့ညီလာခံကိစ္စတင်ပြပါမယ်။27ရာစုပင်လုံညီလာခံတတိယအကြိမ်အစည်းအဝေးဖွင့်ပွဲနေ့ကတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ပြောကြားသွားတဲ့အချက်တွေဟာအပြည့်ရဲ့ငင်းငင်းကြီးကိုအလန်းကွာဝေးသွားစေမဲ့သဘောရှိနေပြီးတူးနဲ့တူးကြားယုံကြည်ဖို့ခက်ခဲစေတဲ့အချက်တွေပါလာကြောင့်သူ့မိကွန်းပေါ်ကန့်ကွက်ဝေဖန်မှုတွေရှိနေပါတယ်။ဒီအခြေအနေတွေကိုတော့ VOA သတင်းတော့မတ်မီခါကစူးစီးတင်ပြထားပါတယ်
။27ရာစုပင်လုံတတိယညီလာခံမှာတက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့အပေါ်လူမှုအဖွဲ့အစည်းတွေဘက်ကကန့်ကွက်မှုတွေဝေဖန်မှုတွေရှိနေခဲ့တာဖြစ်ပါတယ်။ရန်ကုန်ခြေဆိုင်လူမှုအဖွဲ့အစည်းတွေစုထားတဲ့ကွန်ရက်ကအဖွဲ့ဝင်ကိုမိုးသွေးကတော့ကာကွယ်ရေးဦးစည်းချုပ်မင်းကွန်းကရှေ့ဆက်ရမယ့်ငြိမ်းချမ်းရေးကိုပိုဝေးသွားစေတယ်လို့မျိုးသားရင်ကြားစစ်ရေးကိုလည်းထိခိုက်နိုင်တယ်လို့ဆိုလိုက်ပါတယ်
။အချက်ကတော့ကျွန်တော်တို့ဒီအင်အားပေါ့နော်တပ်မတော်ကအင်အားချိနေနေလို့နေထိုင်ရေးလုပ်နေတာမဟုတ်ဘူးဆိုတဲ့အကြလုံးပေါ့နော်အဲခြေတော်မဆောင်လို့ကျွန်တော်တို့ယူဆရတယ်။ဒီနေရာကကျွန်တော်တို့ကဒီအင်အားအကြောင်းပြောရမယ့်နေရာအင်အားကိုလယုံအင်အားတွေကြောင်းပြန်ရမယ့်နေရာတွေမဟုတ်ဘူးပေါ့ဗျပြောရမယ့်နေရာတွေမဟုတ်ဘူးရှားထွက်ကကြည့်လို့ရှိရင်ဒါချင်းချောက်တဲ့သဘောမျိုးဒီအဖွဲ့အစည်းတွေစုဖွဲ့ရခံစားသွားနိုင်နေပေါ့နော်အမျိုးရှိတယ်နောက်တစ်ချက်ကတော့ဒီကိုစားပြုမှုနဲ့ပတ်သက်ပြီးပြောသွားရဲဆိုတာပေါ့နော်တိုင်းပြည်တစ်ခုလုံးပေါ့နော်နိုင်ငံတော်တစ်ခုလုံးကိုစားပြုထားရဲဆိုတဲ့စကားလုံးတွေပေါ့ဒါကလည်းလွဲနေတယ်တကယ်တော့ဒါကဟိုကိုစားပြုမှုနဲ့မဆိုင်တဲ့ကိစ္စလေဒီတက်မတော်လို့အခုလည်းဒီ institution တွေကြတော့ဒါ media တွေကိုစားပြုနိုင်တယ်မဆိုင်ဘူးတာဝန်ခံမှုနဲ့လည်းဆိုင်တာပေါ့နော်ဆိုတော့ဒါမျိုးတွေကဒီတော့မဆောင်လို့ကျွန်တော်တို့ယူဆတာပေါ့ဒါကြောင့်မလို့ကျွန်တော်စာထုတ်တာဖြစ်ပါ
မယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်မတော်ရဲ့အခန်းကဏ္ဍဟာအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတုံ့တက်မှုတွေအခိုင်အမာရှိထားတယ်လို့ဖွဲ့စည်းပုံပြင်နိုင်မှသာငြိမ်းချမ်းရနိုင်မယ်လို့လည်းအခိုင်အမာယုံကြည်မှုတွေရှိနေကြတာပါဒီတတိယအကြိမ်ပင်လုံညီလာခံမှာကိုပိုင်ပြထန်းခွင်းတို့ခွဲမထွက်ရေးတို့စတဲ့ကိစ္စရက်တွေဆွေးနွေးခွင့်မရတဲ့အပေါ်တိုင်းရင်းသားတွေဘက်ကကောလူမှုအဖွဲ့အစည်းတွေဘက်ကပါအမလို့အမရဖြစ်နေတာတွေရှိပါတယ်ဒီလိုအမလို့အမရဖြစ်နေချိန်ကာကြုံမိန်ကွန်းမှလည်းအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပြောထားတဲ့အပေါ်ကိုမိုးသွေးကအ
ခြေခံဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေလည်းသူကပြောထားတယ်ဒီနေ့နေရာမှာလည်းပြောလဲအခန်းဆက်နှစ်ပေါ့နော်အခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလုံထုံးလုံးကြီးတိုင်းသွားမယ်ဆိုတဲ့ဟာမျိုးကဒါကလည်းဘာတဘောတက်ရောက်သွားလဲဆိုတော့ဒီလက်ရှိ MCA ခြေပြုထားတဲ့ဒီပင်လုံညီလာခံပေါ့လေရေချမ်းရေးရှင်းလင်းပွဲကြီးတစ်ခုလုံးရောနောက်ပြီးတော့ထွက်လာမယ်အနာဂတ်ရလဒ်ဒီအားလုံးကပါမဆောင်ရှိအခြေခံဥပဒေပေါင်းနေမှာပဲအဲ့ပေါင်းနေမှာပဲစဉ်းစားနေရတဲ့ပုံစံမျိုးကိုမြင်ရတယ်ပေါ့ဆိုတော့ဒါကငင်းငင်းချင်းချင်းတက်ဖို့တော်တော်ကြီးကိုအခက်အခဲဖြစ်စေနိုင်တဲ့ကိစ္စဖြစ်တယ
်ဒီပြင်လူမှုကွန်ရက်တွေပေါ်မှာလည်းကာကြုံမိန်ကွန်းအပေါ်ဝေဖန်မှုတွေရှိနေပါတယ်ကာကြုံမိန်ကွန်းလိုပဲဝေဖန်မှုတွေကြုံနေရတဲ့နောက်ထပ်မိန်ကွန်းတစ်ခုကတော့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌပြောခဲ့တဲ့မိန်ကွန်းပဲဖြစ်ပါတယ် ANP ဒုဥက္ကဋ္ဌတင်ပြချက်တွေကနိုင်ငံရေးပါတီအစုအဖွဲ့နဲ့တိုင်ပင်ထားခြင်းမရှိပဲပြောခဲ့တာလို့ UPDJC နိုင်ငံရေးပါတီအစုအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်မျိုးသားပါတီအနေနဲ့ရွေးကောက်ပွဲအနိုင်ရတန်းစီစေရအရာညီလာခံမှာအလဲကျမိန်ကွန်းပြောကြားခြင်းသာဖြစ်ပြီးပါတီတွေကိုကိုစားပြုတက်ရောက်ဖို့ရွေးကြတာမရှိသလိုညွှန်ကြားမှုလည်းတစုံတရာမရှိကြောင်းကာယကံရှင်ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အေနုစိန်က VOA ကိုပြောလိုက်ပါတယ်
။ရှင်းမှလည်းပဲ NLD ပြောတော့ကလည်း NLD ရဲ့သဘောထားမူဝါဒတွေပြောတယ်။ပြည်ခိုင်မျိုးပြောတော့ကလည်းပြည်ခိုင်မျိုးသဘောထားမူဝါဒတွေကိုပြောတယ်။အခုလည်းကျမတို့ရဲ့သဘောထားမူဝါဒတွေကိုပြောတယ်။ဆွေးနွေးတိုင်ပင်တာမရှိဘူး။တခြား NLD နဲ့ပြည်ခိုင်မျိုးပြောတော့ကလည်းဒီအနိုင်ရပါတီ23ပါတီကိုဆွေးနွေးပြီးမှဘုံတဘောတူညီချက်နဲ့မင်ကွန်တို့ပြုစုပြီးတော့အဲ့ဒီပါတီကပြောတယ်ဆိုရင်ကျမတို့မကြုံဘူး။ကျမတို့လည်းဒီလိုညွှန်ကြားချက်လည်းမရှိဘူး။နော်အနိုင်ရပါတီ23ပါတီရဲ့ကိုစားပြောရမယ်ဒါမှမဟုတ်အခုဖိတ်ကြားတဲ့ပါတီအားလုံးရဲ့ကိုစားပြောရမယ်လို့လည်းညွှန်ကြားချက်မရှိဘူး
။ဒီကနေ့မှာတော့ပင်လုံညီလာခံကိုဆက်လက်ကျင်းပလည်းရှိပြီးနိုင်ငံတော်အတိုင်းမင်ငယ်ကာကွယ်ဦးစည်းချုပ်တို့က UWSA ဝါအဖွဲ့ဥက္ကဋ္ဌဦးပေါ့ယူ၏SSA မြောက်ပိုင်းအဖွဲ့ဥက္ကဋ္ဌဘိုးချုပ်စေထင် NDAA မိုင်းလာအဖွဲ့ဒုက္ခတာဥဆံပေးနဲ့ KIA ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ခွန်မော်တို့နဲ့တီးတန့်တွေ့ဆုံခဲ့တယ်လို့ဒုတက်ချုပ်ဒုဗိုလ်မှူးကြီးဆိုဝင်းကလည်း TNLA အဖွဲ့ကဦးတာခူလန် MNDAA အဖွဲ့ကဦးဖုံခွင်းနဲ့ AA အဖွဲ့ကဒေါက်တာညိုထွန်းအောင်တို့နဲ့တီးတန့်တွေ့ဆုံမှုတွေရှိခဲ့ပေမဲ့နှစ်ဖက်စလုံးကတွေ့ဆုံမှုအသေးစိတ်ကိုထုတ်ဖော်ပြောကြားထားခြင်းမရှိပါဘူးရှင်
ဖီယိုဒင်းနောက်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာကထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်သွားပါမယ်နေတိုးအဖွဲ့ဝင်နိုင်ငံတွေကြားကာကွယ်ရေးအသုံးစရိတ်ကိုတည်တည်သာသာတိုးမြှင့်သုံးစွဲမယ်လို့ထိတ်သီးစည်းဝေးပွဲမှာသဘောတူညီခဲ့ကြောင်းအမေရိကန်သမ္မတကပြောကြားလိုက်ပါတယ်အမေရိကန်ကနေတိုးဘတ်ဂျက်စုစုပေါင်းရဲ့80ရာခိုင်နှုန်းလောက်သုံးစွဲနေတဲ့အတွက်နေတိုးအဖွဲ့ဝင်တွေဟာအမေရိကန်အပေါ်အခွင့်ကောင်းယူနေတယ်လို့အမေရိကန်သမ္မတဒိုနယ်ထရန့်ကဝေဖန်နေခြင်းမှာဥရောပမဟာမိတ်တွေဘက်ကလည်းသူတို့ထည့်ဝင်ရမယ်ပမာဏနဲ့အညီဈေးရိတ်ခံသွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။နေတိုးထိပ်သီးစည်းဝေးပွဲကျင်းပနေတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေသတင်းတော့ဟန်နရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုတော့မတ်ဆူမြတ်မွန်ကပြောပြမှာပါ
။နေတိုးဖွဲ့ဌာနချုပ်ရှိရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပခဲ့တဲ့ဒီနှစ်ထိပ်သီးစည်းဝေးပွဲကနေတိုးအဖွဲ့ကုန်ကြစရိတ်မျှဝေခံကြရေးကိုအဓိကထားဆွေးနွေးမှာဖြစ်တဲ့ဆိုတာကိုနေတိုးတွင်းမှူးချုပ်ယန်စတိုလ်ဒန်ဘတ်ကအဖွဲ့မိန့်ခွန်းမှာတွေကပြောကြားခဲ့ပါတယ
် Fair burden sharing underpins everything that we do
ကျွန်တော်တို့လုပ်ဆောင်မှုတိုင်းမှာကုန်ကြစရိတ်တွေကိုအညီအမျှဖွဲ့ဝေရေးကအခြေခံဖြစ်ပါတယ်မကြာခင်နှစ်ပိုင်းတွေတုန်းကတော့ကျွန်တော်တို့ကာကွယ်ရေးအသုံးစရိတ်တွေကိုဆောင်ချခဲ့ပါတယ်အခုတော့ဘီလီယံနဲ့ချီထပ်တိုးသုံးစွဲမှာဖြစ်ပါတယ်
အခုလိုနေတိုးအဖွဲ့ဝင်နိုင်ငံတွေဘက်ကအသုံးစရိတ်တိုးမြင့်သုံးဆွဲလာကြတာကသူ့ကြောင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအပြည့်အဝအမှတ်ယူပြောခဲ့ပါတယ
် Because of me they've raised about $40 billion over the last year so I think the
$40 billion လောက်အသုံးစရိတ်တိုးလာတာဟာကျွန်တော်ကြောက်ပါဒီလိုတိုးလာတာကြောင့်တွင်းမှုချုပ်ကတော့ထရမ့်ကိုသဘောကျမယ်လို့ထင်ပါတယ်ကျွန်တော်ကိုသဘောကျတာသူတယောက်တည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့တော့ကိစ္စမရှိပါဘူး
ဗုဒ္ဓဟူးနဲ့ကြာသာပရိနှစ်ရက်ကျင်းပခဲ့တဲ့နေတိုးထိပ်သီးစည်းဝေးပွဲမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေမိတ်ဆွေနိုင်ငံတွေကြားဆက်ဆံရေးကိုလည်းအဆန်းသတ်ခံခဲ့ရပါတယ်။ရုရှားကသဘာဝဓာတ်ငွေတွေကိုဂျာမနီကိုတင်ပို့နိုင်ဖို့ဓာတ်ငွေပိုက်လိုင်းသွဲတန်းတဲ့ကိစ္စနဲ့ပတ်သက်လို့ဂျာမနီအစိုးရဟာရုရှားအစိုးရရဲ့ထိန်းချုပ်တာကိုခံနေတယ်လို့သမ္မတထရမ့်ကဆွဆွဲခဲ့ပါတယ်။ဒါရင်မကနေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြည်ရင်းအသက်တင်ထုတ်လုပ်မှုတန်ဖိုးရဲ့နှစ်ရာခိုင်နှုန်းကိုနေတိုးကာကွယ်ရေးအသုံးစရိတ်ထဲထည့်ရမယ့်စည်းကမ်းသတ်မှတ်မှုရှိပေမဲ့ဂျာမနီထည့်ဝင်တဲ့စရိတ်ကနှစ်ရာခိုင်နှုန်းတောင်မပြည့်ဘူးလို့သမ္မတထရမ့်ကဝေဖန်ခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကတော့နေတိုးအဖွဲ့အပေါ်ဂျာမနီနိုင်ငံပေးထားတဲ့ဂတိကဝတ်တွေအတိုင်းလိုက်နာတယ်လို့အမေရိကန်သမ္မတနဲ့တီးတန့်တွေ့ဆုံဆွေးနွေးပွဲမှာပြောကြားခဲ့ပါတယ
်။ Natürlich auch über die anstehenden Reisen des Präsidenten und
မြန်မာနိုင်ငံဟာမိဖက်နိုင်ငံတွေဖြစ်တာမို့အမြင်တွေကိုအပြန်အလှန်ဖလှယ်ရေးကတိတ်ကိုရေးကြည့်ပါတယ်။ကောင်းမွန်တဲ့မိဖက်နိုင်ငံဖြစ်တာမို့အနာဂတ်မှာလည်းဆက်ပြီးပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်
။သမ္မတထရမ့်အနေနဲ့ကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်လို့ဂျာမနီတနိုင်ငံတည်းကိုရွေးပြီးပြောတာမမျှတာဘူးလို့ကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်သူဆိုဖီယာဘီဆက်ကပြောပါတယ
်။ Germany's contributions to NATO go beyond just what it spends on its own defense.
Germany နိုင်ငံကသူ့နိုင်ငံကာကွယ်ရေးအသုံးစရိတ်ထက်အများကြီးပိုပြီးနေတိုးအတွက်စရိတ်ထည့်ဝင်ထားတာပါ။လစ်တူရေးနီးယားအရှေ့ပိုင်းရန်ကာကွယ်ရေးအတွက်ချထားတဲ့နေတိုးတပ်ဖွဲ့ဝင်တွေထဲမှာ Germany ကအများဆုံးဖြစ်ပါတယ်
။ Russia နိုင်ငံက Ukraine နိုင်ငံ Crimea ဒေသကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေလုံခြုံရေးအတွက်ကိုတပ်ဖွဲ့ဝင်တွေတိုးချထားတာဖြစ်ပါတယ်။အဖွဲ့ဝင်29နိုင်ငံပါဝင်တဲ့နေတိုးအဖွဲ့ရဲ့ဒီနှစ်ထိပ်သီးစည်းဝေးပွဲမှာကာကွယ်ရေးအသုံးစရိတ်ကိစ္စကလွှမ်းမိုးနေတဲ့အတွက်တခြားအရေးကြီးတဲ့ကိစ္စတွေမှေးမိန်တယ်လို့ဖြစ်ခဲ့ပါတယ်။အာဖဂန်နစ္စတန်ကိုတပ်သားအရေးအတွက်နှစ်ဆတိုးဆေးလွှတ်မယ်လို့ဗြိတိန်နိုင်ငံကကြေညာခဲ့တယ်လို့အီရတ်စစ်သားတွေကိုတင်နန်းပေးတဲ့နေရာမှာဥဆောင်ဖို့ကနေဒါနိုင်ငံကထိပ်သီးစည်းဝေးပွဲအတွင်းမှာကန့်လန့်ခဲ့ပါတယ်ရှင်။
နေတိုးအဖွဲ့တွင်အရေးကြီးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မတ်ဆုမြတ်မွန်ပြောပြခဲ့တာဖြစ်ပါတယ်။သတင်းရှင်တွေအခုနားဆင်နေရတာက VOA အမေရိကန်တန်ရဲ့တောက်ကြနေမနဲ့ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့တစ်ဖက်နဲ့တစ်ဖက်စောင့်ကြည့်နေကြတဲ့ကုန်းသွဲစစ်ပွဲအခြေအနေဘယ်လိုရှိမလဲကြည့်ရအောင်ပါ။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဖြစ်ပွားနေတဲ့ကုန်းသွဲစစ်ပွဲကတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်။အမေရိကန်ကတရုတ်ကိုအခွန်တင်းကြပ်မှုတွေလုပ်လိုက်တဲ့အချိန်တရုတ်ဘက်ကလည်းအမေရိကန်ကုန်ပစ္စည်းတွေကိုအခွန်ပြန်တင်းကြပ်နေတာကြောင့်တစ်ဖက်နဲ့တစ်ဖက်အလျှော့ပေးမှုတွေမရှိဘဲဖြစ်နေတာပါ ။တရုတ်ဘက်ကလည်းအမေရိကန်ရဲ့ကုန်သွယ်ရေးစစ်ပွဲဖြစ်မှာကိုမကြောက်ဘူးလို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Victor Becky ရဲ့သတင်းလွှာကိုတော့ကိုကျော်အောင်လွင်ကတင်ဆက်မှာဖြစ်ပါတယ်
။တနေ့တခြားအခြေအနေတွေပို့ပြီးတော့ဆိုးလာနေတဲ့အမေရိကန်နဲ့တရုတ်နဲ့နိုင်ငံကြားကကုန်သွယ်ရေးတင်းမာမှုတွေကိုပြည်လည်အောင်ဖြည့်ရှင်းမှုဆွေးနွေးညှိနှိုင်းမှုတွေပြန်ဆရေးနှစ်ဖက်အကြားမှာဆက်ဆက်တည်ရှိမနေဘူးလို့တရုတ်ဘက်ကမနေ့ကပဲပြောပါတယ်။အခုလာမယ့်အိုလာကုန်ပိုင်းမှာတရုတ်သွင်းကုန်တွေပေါ်မှာဒေါ်လာဘီလီယံ200ထပ်ပြီးတော့ကောက်ခံမှုအမေရိကန်ဘက်ကပြင်ဆင်နေပြီလို့မနေ့တုန်းကပဲအမေရိကန်ကကြေညာပါတယ်။ဒီလိုလုပ်ရတာကတရုတ်နိုင်ငံရဲ့အမျက်ကြီးစားစီးပွားရေးမူဝါဒတွေကြောင့်လို့သမ္မတ ထရမ့်ဆိုတာကပြောပါတယ်။တရုတ်ဆိုတာဘက်ကတော့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်မှာကိုမကြောက်ဘူးလို့တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်高峰啊等等到底给我们的东西表给吧嘞。
关于你提到的中美贸易战规模是。
工作也是不会搞 American 版嘛呗楼网目的的路就能听吧嘞。第二个也理解搞了什么嘞表面也是一些地摊了吧。就能路不搞来东边路是没事吧。大部分东边也没过来没找吧。路外来人就能路来东边吧。
第二年我们老改你的 American 西部也能够来过来。American 也跟高坎木摩拉人的不得比了 American 所有个偏偏表示不。တရုတ်ကုသရေးဝန်ကြီးဌာနကတိုက်တွန်းပါတယ်တရုတ်နိုင်ငံအတွင်းမှာလုတ်ကင်နေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေပေါ်မှာသဘောထားကောက်ယူထားတဲ့စစ်တမ်းတစ်ခုမှာတော့အများစုကအခွန်တင်းကျပ်မှုတွေလုပ်နေတာကိုမကြိုက်ကြပါဘူးဒီချိန်မှာပဲတောင်ကိုရီးယားကားကုမ္ပဏီတစ်ခုဖြစ်တဲ့ Hyundai ရဲ့အလုပ်သမားတမကကအခုလိုမျိုးအခွန်တင်းကျပ်မှုတွေကြောင့်အမေရိကန်ရဲ့အလုပ်ကိုင်း2000လောက်ကိုထိခိုက်စေလိမ့်မယ်လို့မနေ့တုန်းကပဲသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် Silver Crest စီမံခန့်ခွဲရေးလုပ်ငန်းရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲPatrick Chauvinet ကတော့အမေရိကန်ရဲ့အခွန်တင်းကျပ်မှုဆိုင်ရာချိမ့်ချောက်မှုတွေကိုတရုတ်ဘက်ကတုံ့ပြန်နိုင်တဲ့လမ်းကြောင်းတွေတော်တော်များများရှိတယ်လို့ဆိုပါတယ
် There are some people who argue that because the US imports more from China than vice versa
တရုတ်ကအမေရိကန်ကိုတင်ပို့ရတဲ့အမေရိကန်ကတရုတ်ကိုတင်ပို့ရများတယ်ဒါမှမဟုတ်တရုတ်ဘက်ကပိုများတယ်ဆက်သဖြင့်အပြန်လှန်ပြောနေကြတာတွေတော့ရှိပါတယ်တကယ်ဆိုရင်တရုတ်ဘက်ကအမေရိကန်ရဲ့သွင်းကုန်တွေကိုထိခိုက်အောင်လုပ်မယ်ဆိုလုပ်လို့ရတာတွေအများကြီးရှိပါတယ်အမေရိကန်ပုဂ္ဂိုလ်တွေအပေါ်အခွန်တင်းကျပ်တာမျိုးတွေမကအစင်းမခံပဲပိတ်ပင်လိုက်လို့လည်းရတာပါပဲနောက်တစ်ခုကတရုတ်နိုင်ငံအတွင်းမှာလုကင်နေရတဲ့စီးပွားရေးလုပ်ငန်းတွေဒီလုပ်ငန်းတွေကတရုတ်နိုင်ငံအတွင်းရောင်းချနေတဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းစီးပွားရေးထိခိုက်အောင်လုပ်လို့ရပါတယ်စီးပွားရေးအရာတွေမကပါဘူးအထူးဝင်နိုင်ငံရေးအရာပါတရုတ်ဘက်ကနေအမေရိကန်ကိုတုံ့ပြန်မဲ့ဆိုရင်တုံ့ပြန်နိုင်တဲ့လမ်းကြောင်းတွေအများကြီးရှိပါတယ
်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုအမေရိကန်ရဲ့နည်းပညာတွေပါတဲ့ဆက်သွယ်ရေးပစ္စည်းတွေရောင်းချနေတာကြောင့်တရုတ်ဆက်သွယ်ကုမ္ပဏီဖြစ်တဲ့ ZTE ကိုအမေရိကန်အစိုးရကအရေးယူတန်းခတ်ထားခဲ့တာအခုတော့ဒီကုမ္ပဏီရဲ့လုပ်ငန်းတွေကိုပြန်ပြီးတော့လဲပတ်စေမဲ့သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးထားပြီလို့အမေရိကန်ဘက်ကပြောပါတယ် ZTE ကုမ္ပဏီဟာတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီမှုတွေထဲမှာကြီးမားတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါဝင်နေတာပါအခုဒီကုမ္ပဏီကိုပြန်ပြီးတော့လဲပတ်အောင်လှုပ်ခွင့်ပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အတွင်းမှာမိကုန်တွေထုတ်လာကြအောင်မဲ့သဘောတွေရှိနေတယ်လို့လဲနယူးယောက်မြို့ခြေစိုက် Silver Crest စီမံခန့်ခွဲရေးလုပ်ငန်းရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲ Patrick Chauvinet က VOA ကိုပြောပါတယ
်။ဒါတော့ American တရုတ်ကုန်သွယ်ရေးစစ်ပွဲအလားအလာတွေနဲ့ပတ်သက်လို့ကိုကျော်အောင်လင်းပြောပြသွားတော့ပါခင်ဗျာ။အခုတော့မြန်မာအစိုးရတပ်တွေနဲ့ကချင်လက်နက်ကင်တပ်တွေစစ်ပွဲဖြစ်ပွားနေတဲ့ကချင်ဒေသဘက်ကဒီတွင်းတဲ့ပစ္စည်းတွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာထွက်တဲ့ပရင်ကြောက်တွေထဲမှာဒိုင်နိုဆောရုပ်ကျွင်းပါတဲ့ဘရင်ကြောက်တွေတွေ့လေမလားဆိုပြီးလိုက်လံရှာဖွေနေသူတွေရှိပါတယ်။စီရေးမေးတဲ့ကချင်ပြည်နယ်အတွင်းကအကျိုးအမြတ်ကြီးလာတဲ့ဘရင်ကြောက်ဒူးဖော်ရောင်းချမှုကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေကိုပါဆွဲဆောင်ထားနိုင်ပါတယ်။ AFP သတင်းတပုတ်ပေါ်အခြေခံပြီးမတ်သိင်ကြီးထက်ကပြောပြမှာပါ
။စီရေးမငိမ့်တဲ့ကချင်ပြည်နယ်မြောက်ဖျားမှာဘရင်ဒူးဖော်ရောင်းချမှုကဖွံ့ဖြိုးလာတာနဲ့အတူရုပ်ကျွင်းတွေပါတဲ့ဘရင်ရှာပုံတော်ဖွင့်သူတွေလည်းများလာပါတယ်။ပရင်ချောက်ထဲမှာပါလာတဲ့တစ်ပင်တွေအင်းဆက်ပိုးမွှားတွေတလိပ်ဆန်တွေကိုလိုက်ပြီးတံပိုးကလည်းကွာသွားပါတယ်။ပရင်ပွဲစားကိုမျိုးဆွေကတော့အခုလိုပြောပါတယ
်။ဒီလိုစိတ်ချင်အားစားပြီးတော့အားလုံးကစိတ်ဝင်စားတဲ့ကောင်းတဲ့ဟာတွေပဲ။အားလုံးကိုကျွန်တော်တံပိုးထားတယ်
။ကချင်ပြည်နယ်တဲကဒေါ်လာ3သိန်းကျော်တန်ပရင်ချောက်ကိုတော့လွန်ခဲ့တဲ့3နှစ်2015ခုနှစ်တုန်းကတရုတ်ချောက်ဖြစ်ရုပ်ကျွင်းပညာရှင်လီရာရှင်းကသူ့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမှာရရှိသွားတာပါ။လွန်ခဲ့တဲ့နှစ်ပေါင်း96သန်းတုန်းကဒိုင်နိုဆောအမီးပုံမပြတ်ပါလာတဲ့ပရင်ကြောက်ကိုသူကတရုတ်ပြည်ကိုယူခဲ့တာပါ။ကြောက်ဖြစ်ရုပ်ကျွင်းပညာရှင်လီဒါရှင်းကအခုလိုပြောပါတယ
်။ဟူဖော့မြန်မြန်ဟူဖော့是全世界唯一一个还在
ကချင်ပြည်နယ်ကပရင်တူဖော်ရေဒေသဟာကမ္ဘာပေါ်မှာ Cretaceous က
Kala Pin Twitter to Kudero Data Pipare. Siwa be two poor young Chani Jabi me, Mimaning an account at Data Mashibao.
Payin Chao Seno Lu Chang Yet and Adri. Tinne, Shwe Dupo Ye Lungan Trigale, Nyama Pirin Seku, Me To Pinin Hava. Chang Yet Dupo Ye Lungango. Tin Chung Nanet Dugang, which ye a chu me at Chibare. Payin where you do reha. Look when ye chopa mudigo, Abbe do reap Chenine Lu. Peripaka, Lila, Samchide, Global Witness got three be Tavare. Tabi Mele, Poisa, Miasugaro, Anti Edri, Chimwood in a Yimini Surago, Jim Tavau, Egaba, Canso Yen, Payin Shabu no Pimbo, Bangal Gani, Yamanangu, Kanakana, Tuatuba.
If people have a big diamond, so what? The world is.
Say no nire, Miai Shivare, Diamond Dinosaur, Jim Pare, Payingaro, Gavama, Miai Mishivau.
Payin Shabu no Punduri, Jopsi, Yochin, Pina Shinrikaro.
ပုံမပြတ်သေးတဲ့ဒိုင်နိုဆောရုပ်ချင်းကိုရှာဖို့စိတ်အားထက်သန်နေကြတာပါဒါပေမဲ့လည်းကချင်ပြည်နယ်တွင်းကတတူတူဖို့ရေလုပ်ငန်းတွေရှိရသေးတာတဝိုက်စီရေပြိပခါတွေကအဆုံးမသတ်သေးတာကြောင့်ရှာဖို့ရေလုပ်ငန်းတွေဘယ်တော့များစနိုင်မလဲဆိုတာကတော့မသိကြသေးပါဘူးရှင်ဈေးကွက်ဝင်လာနေတဲ့ကချင်ပြည်နယ်ကပရင်ကြောက်ကြောက်ဘယ်လိုရဲခန့်မှုတွေရှိနေတယ်လဲဆိုတဲ့အကြောင်းကိုမသိငိထိုက်တင်ပြသွ
ကိုအုံနဲ့ကျင်းတဲ့လာရောက်ကြည့်ရှုကြတဲ့ဒီကမ္ဘာတစ်လွှားကပြိတ္တတွေကရုရှားမှာရှိတဲ့ဘယ်လိုအစားအသောက်မျိုးတွေကိုစားသောက်ပြီးနှစ်သက်ခုန်မြညာတယ်ဆိုတဲ့အကြောင်းလေးကိုကျွန်တော်ကတင်ပြခြင်းပါတယ်။ကမ္ဘာဖလားဝဲမစခင်တုန်းကရုရှားဟင်းလျာတွေကိုလူသိနဲလာပါတယ်။အမဲပြုတ်ရည်နဲ့ချက်တဲ့မုန်လာဥဟင်းရည်အတ္လန်တိတ်ငါးစနဲ့ကျဥ့နဲ့မယိုနီးစ်ရုရှားရိုးရာအာလူးဆက်လ
ရုရှားယဉ်ကျေးမှုကိုပါလေ့လာနိုင်ကြပါတယ် David Grigor ဟာ England အသင်းကိုလာရောက်အားပေးသူဖြစ်ပါတယ်
We've been eating some traditional Russian food smoked meat and bean soup lovely
ကျွန်တော်တို့ကရုရှားရိုးရာဟင်းတွေကိုမှာစားဖြစ်ပါတယ်ကြက်တိုက်အသားခင်ပဲဟင်းရေစိတ်သားစတူဟင်းတွေစားဖြစ်ပါတယ်ရန်စားလို့ကောင်းပါတယ်ယဉ်ကျေးမှုကလည်းမြင့်ပါတယ်
စပွဲရဲ့အခြားတစ်ဖက်မှာထိုင်စားနေတဲ့အင်္ဂလန်အသင်းအားပေးသူတွေကတော့သူတို့စိတ်ဆွပြုတ်နဲ့အသီးအရွက်တွေစားကြောင်းအရန်ကောင်းကြောင်းပြောပါတယ်
Brazil, I tried a dish of meat with potatoes, carrots, and onions,
which is very good. The cousin who got you a hint of milk today, a lu Brazil, my son is a hint of milk, a toss into the rita meat. In Bian Jong, the Lumugo, Kansayabari.
Brazil, Bolon Brita ha, Russia, ye, you are hindi tamaga, a cha, hindi arigova.
ไลบีอะยาดาคันจิနေကြတာပါဘရာဇီးနိုင်ငံဆာအိုပေါလိုမြို့ကမာဂဟတ်စ်ကတော့လင်းငယ်ပုံစံမျိုးချီးစ်တင်တဲ့ဖုတ်ထားတဲ့ပံမုတ်ကိုအကြိုက်တွေ့နေသူပါအွန်ပရာတိုချီမိုဖော်မာတိုဂျီဘာကိုယာရောမာမာအဒီထဲမှာကျဲဦးအနည်းရဲ့ချီးစ်ရဲ့ထက်ထားအရန်စားကောင်းပါတယ်ကောင်းလို့တစ်ခုပြီးတစ်ခုမှာစားနေမိပါတယ်ဒီလိုပွဲတော်ကာလမှာဘီယာကတော့မရှိလို့မဖြစ်ပါဘူးအရက်ဆိုင်တစ်ခုကတော့
ရုရှားယိုးယာရေနွေးကြိုတဲ့အိုးထဲမှာဘီယာထည့်ပြီးလာရောက်တောက်တုံးသူတွေစိတ်ဝင်စားအောင်စီမံပေးရတယ်လို့စိုင်းမန်ဒီဂျာကပြောပါတယ်ကဗာဖလားပွဲတွေကတော့ပြီးဆုံးကနီးပြီဖြစ်ပါတယ်ကိုတိုင်းပြည်အသင်းကနိုင်သည်ဖြစ်စေရှုံးသည်ဖြစ်စေပရိသတ်ကတော့အချိန်တန်ရင်
ရုရှားဗော်ဂါအရက်ပလင်းကိုပါပိုက်ပြီးအင်ပြန်ကြရမှာဖြစ်ကြောင်းပါခင်ဗျာ။ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ၇နာရီအထိလိုင်းဒိုမီတာ၃၂၄၀၄၈အပြင် ဒီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတော့လိုင်းဒို၁၇၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့လိုင်းဒို၁၉၂၅၃၂နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ၁၉၀ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီ99အစီအစဉ်ပြပြချင်းညစေနိုင်မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 12133ラインノミーター40 kHz 9433ラインノミーター51 kHz 5809ねラインラメーター190度がば到着投輪到まဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့ကျမ်းမာရေးကန္တာကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အရေးကြီးတဲ့ကိစ္စတွေဆိုရင်လုံးဝကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်ကြီးလို့မရဘူးဗျာအမတိုင်းသားရဲ့အခွင့်အရေးလူနည်းစုအခွင့်အရေးစသ
ဖြင့်မွန်ပြည်သက်ပါတီကောင်းဆောင်နိုင်ဟန်သာပြောကြားသွားတာပါတိုင်းသားတွေနဲ့ဆိုင်တဲ့သတင်းလွှာအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်အခုတော့နည်းနည်းချင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန် EDN 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ်
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဝိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှီခေကပြဇာတ်သင်းလောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲသဝိုက်ဒီပေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မလို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Indian 3 English သင်ခန်းစာကိုဒေါ်လာတန်ပို့ချခဲ့တာဖြစ်ပါတယ်အခုတော့ကျမ်းမာရေးခန္ဓာအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ပဲတီတာအရေးပြားယောဂအကြောင်းတင်ပြထားပါတယ်ဒီပဲတီတာအရေးပြားမှာပောက်တာဟာကလေးငယ်တွေမှာအဖြစ်များပြီးပြန်လဲဖြစ်တတ်တာမို့စောစီအရေးပြားဆရာဝန်တွေနဲ့တိုင်ပင်ကုသသင်ကျောင်းပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
Okay, သူခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီပဲတိတာဆိုတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြ
ီး။သူကကလေးတွေမှာဖြစ်တတ်တဲ့အရေးပြားမှာဗိုင်းရပ်စ်ကိုကူးစက်တဲ့ယောဂါတစ်ခုပါ။အထူးသဖြင့်ကလေးတွေမှာဖြစ်များတယ်။ဟိုပြန်ပြန်ပြီးတော့လည်းကူးစက်နိုင်ခြေကတော့အမြဲတမ်းရှိတယ
်။ Okay ဆရာကြီးအဲ့တော့ဒီယောဂါကဘယ်လိုယောဂါမျိုးလဲ
။သူကဟိုကြောက်ယောဂါဖြစ်စေတဲ့ဗိုင်းရပ်စ်ကိုအုပ်စုပေါ့လေ။ပ pox virus လို့ခေါ်အဲ့ဒီအမှတူကဟို virus ကမျိုးပေါ့လေသူကရေသားထိတွေ့ခြင်းနေပြီးတော့သူအလယ်ကူးဆက်တာဗျာသာမန်မျက်စိနဲ့မမြင်ရတဲ့ရေသားပုံပက်သွားတဲ့နေရာလေးတွေဝင်ရင်ပေါ့အဲ့လိုနေရာလေးတွေကနေပြီးတော့တဆင့်ဝင်ရောက်ပြီးတော့ကူးဆက်တယ်ရည်သားမှာပဲဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာရင်ဘယ်လိုတွေ့ရလဲဆရာ
တွေ့ရမှာတော့အသားရောင်ပေါ့နော်အသားဖြူလာနေတာတွေမရှိဘူးဒီအသားရောင်ပဲတစ်ခါတည်းအရောင်လေးနည်းနည်းပြော့တဲ့ဖြူရောင်အဖုလေးတွေရည်သားမှာပေါ်လာတာဗျအရင်အဖုလေးကိုသေချာကြည့်လိုက်ရင်အလဲမောင်ပြောင်ပြောင်နဲ့အဆန်လေးမျက်စိလေးရှိတယ်အဲအထူးသဖြင့်ရင်ဘတ်တို့ဘိုက်တို့ပေါင်ကြံတို့နောက်တင်မလက်မျက်နှာစတဲ့နေရာမျိုးစုံမှာအပြုတ်လိုက်ပြုတ်လိုက်အဆုလိုက်အဆုလိုက်လေးတွေတွေ့ရတယ်ဗျတစ်ခါတည်းမှာတော့ညည်းရဲပြီးတော့လေရောင်လာတတ်တယ်။ရောင်ပြီးရင်တော့ပြန်ပြောက်သွားတာလေးရှိတယ်။ဟိုကုကံကကြဆင်းတဲ့လူတွေမှာတော့ဒီပုံမှန်တဲ့အရွယ်ကြီးတဲ့အလုံးကြီးတွေဖြစ်တတ်တယ်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီယောဂါကဟိုဆရာကုနာပြောတော့လူတူနဲ့တူထိတွေ့ပြီးတော့ကူးဆက်တာပေါ့နော်။အဲ့တော့ကူးဆက်ဖို့ကူးဆက်နေလို့လည်းအသေးစိတ်နဲ့ရှင်းပြပေးပါလား
။ဟုတ်ကဲ့ယောဂါရှိတဲ့လူကနေပြီးတော့နောက်ယောဂါမရှိတဲ့လူအထူးဖြင့်အသားချင်းပုတ်တိုက်ဒါတို့ထိတွေ့တာတို့ကင်တွယ်တာနေတစ်ဆင့်ကူးတာပေါ့။ဖြစ်များတာလေကလေးလေးတွေမှာဖြစ်များတာ။မူဂျုံမူရတဲ့အရွယ်ကလေးလေးတွေမှာဖြစ်များတယ်။အဲ့တော့ကလေးလေးကျောင်းသားလေးတွေညီကိုမောင်မအချင်းချင်းစော့ရင်းနဲ့ကူးကြတာပေါ့နော်။နောက်ရေကူးကံရဲ့အဝတ်လဲကံအဲ့လိုနေရာရလေကူးဆက်တတ်တယ်။နောက်လူကြီးတွေမှာတော့လင်းဆက်ဆံဒီထိတွေ့မှုကနေတစ်ဆင့်လင်းသားတွေမှာလည်းကူးဆက်ပြီးတော့ဖြစ်ပွားတတ်တယ
်။ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်နိုင်တဲ့အနေထား
ပြောရမယ်ဆိုရင်တော့ကာကွယ်နိုင်တဲ့အနေထားတော့မရှိဘူး။ဒီလိုဆိုတာဟိုကလေးတွေမှာအဖြစ်များတယ်လို့ပြောခဲ့တာကိုကလေးတွေမှာအဖြစ်များဆိုတော့ကလေးဆိုတာကမျိုးယုံမူရတဲ့အရွယ်တွေမှာအဖြစ်များတာဒီအလေတန်းအရွယ်လောက်ရောက်ရင်တော့ဖြစ်တာနေသွားတယ်။အဲ့တော့ကလေးဆိုတာတော့ဒီကူကပါလေသူနဲ့စော့နေတဲ့လူကဘာမှဆိုတာတိတတ်တဲ့အရွယ်မဟုတ်ဘူးလေ။နောက်တစ်ခါလူကြီးတွေချင်းချင်းကူးတယ်ဆိုရင်လည်းလင်ငါးရင်ချင်းကူးတယ်ဆိုရင်လူသက်ဆံတဲ့အခါမှာဒီလိုအဖုလေးတွေကေးတဲ့အတွက်ရှင်းအောင်ပြောရရင်ဗျာမျက်စိနဲ့လျှောက်ပြီးတော့ဖြဲပြီးကြည့်နေတာမဟုတ်တဲ့အတွက်ကြောင့်သိချင်မှသိမယ်ဆိုလိုချင်တာကအဲ့တော့ကာကွယ်ဖို့ဆိုတာကတော့ထိတွေ့မှုမရှိရင်တော့ဒါကာကွယ်နိုင်တယ်လို့ပြောရတော့ဒါပေမဲ့ကစားတယ်ဒီလိုထိတွေ့ဆက်ဆံနေဆိုတာကတော့မျက်ရှိနေဆိုတော့ကာကွယ်လို့တော့တတ်တတ်ကြီးတော့မရဘူးကာကွယ်စေလဲမရှိပါဘူ
းဟုတ်ကဲ့အဲ့တော့ဒီယောဂါမှာဒီတချို့ကတော့ယောဂါအဖြစ်ဖြစ်လာပြီးတော့တချို့ကတော့ဟိုယောဂါမဖြစ်တာလည်းရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဘာကြောင့်ဒီတချို့ကဟိုယောဂမဖြစ်ရလဲဆရာကြီ
းအဲဟုတ်တယ်အဲအကြောင်းကိုကကာကွယ်ဖို့မရှိဘူးဆိုတော့စိတ်ညစ်သွားနိုင်ရရှိပါတယ်ဒါပေမဲ့ဒီလောက်စိတ်ညစ်ပါနဲ့ဘာဖြစ်လို့လဲဆိုတော့အရေးသားနဲ့ဒီအသားချင်းဖြစ်တွေ့နေမဲ့ဖြစ်တဲ့လူတိုင်းမှာဒီယောဂဖြစ်တာမဟုတ်ပါဘူးကလေးတွေမှာဘာကြောင့်ဖြစ်များတယ်ဆိုတာတော့သူတို့စီမှာဒီ virus အတွက်ကုကံအားမပေါ်သေးမပေါ်သေးတော့ထိတာနဲ့အလွယ်တကူဖြစ်ပွားတတ်တယ်ဒီကြီးတွေမှာကြတော့ကလေးဘွားကိုဖျက်တမ်းလာတော့တင်းကြီးမဟုတ်တင်းကြီးဘွားနော်ကိုကမတိလိုက်ပဲနဲ့ဘယ်လိုပြောမလဲယောဂဖြစ်လာအောင်မဟုတ်လိုက်ပဲနဲ့ဒီထိတွေ့မှုရှိပြီးတော့ antibody ခေါ်တာပေါ့ဒီ virus အတွက်ကုကံအားပေါ်နေပြီဆိုတော့ချက်ချင်းမကူတော့ဘူးအဲလူကြီးတွေမှာလည်းဒါရောက်မှုဖြစ်တာအရင်နဲ့ဆိုတော့သို့တော့ဒီကုကံအားကျဆင်းနဲ့အခြေအနေပေါ့နော်အထူးဖြင့် HIV ပိုးရှိတဲ့လူတွေကတော့လူကြီးဘွားရောက်ပေမဲ့ဒီဥစ္စာအလွယ်တကူကူးဆက်တတ်တယ်ဒါဖြစ်ပြီဆိုရင်လည်းလုံးလုံးကဲကဲပေါ့။ကာမအလုံးအဖူသေးသေးလေးတွေမဟုတ်ပဲနဲ့တချို့ဆိုရင်ကျွန်တော်တို့တွေ့တယ်။ကြောင်းကြောကိုလက်နဲ့နှွာပြီးတော့ဆီးလိုက်ဆီးလိုက်ကတ်ထားတဲ့လောက်ကိုအလုံးအကြီးကြီးတွေအထိမြင်ရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ကုသမှုအနေထားနဲ့ပတ်သက်ပြီးတော့အားလုံးကကုသဖို့လိုလားဆရာ
။ဒီကုဆက်လွယ်လို့ဟိုပြောရမယ်ဆိုရင်တော့သူကကလေးချင်းချင်းတော့ကုဆက်လွယ်လေဗျ။အဲ့တော့ကုဆက်လွယ်လေဆိုရင်တော့ရေပြားဆရာအမေကဥမာဗျာပြိမာကလေးမောင်မနှစ်ယောက်ရှိတယ်ဟုတ်တယောက်မှာတင့်နေပြီဆိုရင်ကျန်တဲ့လူကိုဒါကစားရင်ကုဆက်လွယ်တယ်အဲ့ဒါဆိုရင်တော့ကုဟိုဆိုပြီးတော့တိုက်တွန်းလေးရှိတယ်ဒါပေမဲ့တခုသိထားဖို့ကယောဂပိုးကုဆက်ပြီးရင်အဲ့ကလေးတွေမှာကိုကံအားဆိုတာအမင်းနဲ့အញ្ញံပေါ်လာတယ်ပေါ်လာရင်သူ့အတူပျောက်သွားတတ်တယ်အဲပျောက်သွားရင်အမှန်ရုပ်လည်းမကြံဘူးဒါပေမဲ့လည်းတခါကုဆက်လွယ်တဲ့အတွက်ကြောင့်တနည်းအားမပျောက်ဘူးနောက်တနည်းအားမပြန်ပေါ်လာတော့ရှိတယ်ပေါ့နီးအဲတချို့ဆိုရင်လည်းပြန်ပျောက်ဖို့လားတော်တော်ကြာကြာတယ်အဲနှင်းနေတော့မှချီတဲ့လူတွေလည်းရှိတယ်အဲဒီတော့ကုတယ်မကုဘူးဆိုတာကအချိန်လေးလူတစ်ယောက်တစ်ယောက်တော့မတူပါဘူးဥမာသိလည်းမများဘူးခက်ကားစားဆိုရင်တော့သူ့အတူပျောက်သွားမယ်ဆိုပြီးကျွန်တော်တို့ observe လုပ်တယ်ခေါ်တာပေါ့နော
်စောင့်ကြည့်တာပေါ့ဆရာနော
်အဲဒီတိုင်းပဲထားပြီးတော့ဟိုကြည့်တာပေါ့နော်အဲဆိုရင်သူ့အတူအများစုကရက်သက်သက်အနေငယ်လအနေငယ်မှာပျောက်သွားတယ်တချို့ကျတော့လေဟိုကလေးကတော့ဘာမှမဖြစ်ဘူးဒါပေမဲ့ဥမာ၄လကြာနေပြီဆရာ၅လကြာနေပြီဆိုတော့အမေတွေပြေးစိတ်ကူတယ် ကူပေးပါဆိုပြီးတော့လာပြီးတိုက်တွန်းတဲ့လူတွေရှိတယ်အဲအဲ့လိုမျိုးဆိုရင်လည်းကူပေးရတယ်ဟုတ်ကဲ့ဆရာအဲ့တော့ကုသမယ်ဆိုရင်ဘယ်လိုကုသမှုတွေရှိလဲသူကကျွန်းနုံးနဲ့ကုသပုံစင်နေဗျလိင်စေခရင်လေးတွေလိင်နာတို့ ကနောက်တဲ့အလားတူကုသကြားတာမျိုးတွေလည်းရှိတယ်အဲဒါစောစောကုရင်တော့ယောဂကိုထင်းချုပ်ဖို့လို့ပူလွယ်တာပေါ့နော်အခုနဲလေလေးပြန်နာနာနဲလေလေးပဲတချို့ဆိုရင်မျက်နှာမှာတခုနှစ်ခုပေါ့မျက်နှာဆိုတာကလေးဆိုတာကိုင်နေတာရောရိုင်းကုန်မယ်ပြုမယ်ပြန်နာကိုင်တော့ကပိုက်ကိုင်ဟိုကိုင်တော့ကြောင်းညာနေရောက်ကြိုင်းနေရောက်အဲအဲ့လိုမျိုးဆိုရင်တော့ပြန်နာနာပူများတယ်အဲအဲ့တော့ကိုယ်ကလေးမှာပဲဒီတာပေါ်လာ
ကိုယ်နဲ့ညီဆက်တဲ့တကြောင်းနဲ့ဆရာဝန်ရေပြားဆရာဝန်နဲ့တိုင်ပင်ဆွေးနွေးကြည့်ပါပြီးတော့ဘယ်လိုလုပ်ရင်အကောင်းဆုံးဟိုမပူပဲနဲ့ဆက်ချောင်းကြည့်အောင်မလားခုနကတော့ဆိုလင်းသေးတော့မဟုတ်ဆေးပြော့လေးနဲ့ကုသမလားတိုင်ပင်မိတော့တာအကောင်းဆုံးဖြစ်ပါမယ်အဲခုကကြာချင်းနဲ့ရန်ဒီရဲ့စမားတွေမှာတော့ရန်ဒီရဲ့ဆက်တဲ့တောက်တဲ့
ဦးဝင်းမင်းရဲ့ကျမ်းမာရေးခန္ဓာအပီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက် BNI
ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မောင်နှံမြို့နယ်ကရခိုင်ရွှေ့ပြောင်းရွာသားတွေနေထိုင်တဲ့သင်္ဘောခွေ့ကျေးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကျေးရွာသားတအုပ်ကိုတရားစွဲဆိုထားပါတယ်။ တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲကြောင့်မိုင်းခိုင်မြို့နယ်ကရွာသား450ကျော်စစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့23ရာစုပင်လုံတတိယအကြိမ်ညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်မလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။ကျမကနန်းဟောင်းပါရှင်။တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ ရွှေ့ပြောင်းအခြေစိုက်သူတွေနဲ့ကိုထူကိုထားတီထောင်ထားတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကတင်မောခွေ့ကျေးရွာကိုအနာပိုင်တွင်ဖျက်ဆီးပြီးကျေးရွာသားတုံးဦးကိုမြို့နယ်အုပ်ချုပ်ရေးမှူးကနေနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်9000ကျော်ခန့်ခွဲနဲ့တရားစွဲဆိုထားပါတယ်။တရားစွဲခံရသူတွေကတော့ဦးအောင်နိုင်ဦးထွန်းမြင့်ဦးနဲ့ဒေါ်အောင်မကျော်တို့ဖြစ်ပြီးတင်မောခွေ့ကျေးရွာကိုအစိုးရခွ
ကိုခိုင်းကြည့်ရအောင်စုတွင်တောင်ပိုင်းရှမ်းမီတမရအစီအဆက်အဆက်စီနဲ့မြမတမရတို့တိုက်ပွဲကြောင့်ကုန်းညောင်ရွာခါကားရွာစံပေါင်းရွာသားလေးရ၅၀ကျော်ဟာဟန်ငိုင်းဖုန်ကြီးကျောင်းမှာခိုလိုနေရတယ်လို့ကြည်တိမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်ဆံမင်းကပြောပါရယ်ဟန်ငိုင်းဖုန်ကြီးကျောင်းမှာခိုလိုနေရတဲ့စစ်ဆောင်တွေဟာစာဝုနေကြီးလိုအပ်ချက်တွေရှိနေတယ်လို့စစ်ဆောင်ကျောင်
ဆက်ဆက်ဆက်စီတို့ကြားရှမ်းပြည်နယ်တောင်ပိုင်းမန်ကန်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တာပါတမရော်အနေနဲ့တောင်ပိုင်းရှမ်းပြည်တမရော်စီရစကမ်ဘတ်ကိုအင်အားဖြည့်တင်း၃နှင်းရှာဖွေနေတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSS ပြောခွေရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်တောင်ပိုင်းရှမ်းပြည်တမရော်ဟာမြန်မာအစိုးရနဲ့ NCAP ရဲ့စာချုပ်လက်မှတ်ရေးထိုးထားပေမဲ့တမရော်န
ကရင်နီပြည်လူငယ်များတမက်ကအဖွဲ့ဝင်နေနဲ့ကယားလီဖုလူငယ်တွေကတိုက်တွန်းလိုက်ပါတယ်။ ကရပင်းနဲ့အစိုးရအနေနဲ့ပြည်နယ်အတွင်းဗိုလ်ချုပ်အောင်စံကျေးရုပ်တည်ထောင်ဖို့ကြိုးပမ်းခြင်းအဲ့ဒီကြိုးပမ်းမှုကိုကန့်ကွက်နေတဲ့အခြေအနေမှာ KNPP တန်းတူညီမျှစွာအားလုံးပါဝင်ရေးအရေးကြီးကြောင်းပုံမထင်ဟဆေးတဲ့ဆန္ဒနဲ့ဆုံးဖြတ်ချက်ချထားတဲ့အတိုင်းသွားရောက်တက်ရောက်မှာဖြစ်တယ်လို့ KNICကိုပြောကြားခဲ့ပါတယ်။KNPP အနေနဲ့ကရင်နီသမိုင်းကျောင်းနဲ့ပို့ချုပ်ကျေးရုပ်တည်ဆောက်ရေးကန့်ကွက်ကြောင်းအသိပေးစာရွက်ဖြန့်ဝေသူတွေကိုတရားစွဲဆိုတာနဲ့ဆန္ဒထုတ်ဖော်တဲ့လူငယ်တွေကိုအကြမ်းဖက်နေနေတာဟာပြည်နယ်ရဲ့အေးချမ်းတည်ငြိ
ကျွန်တော်မျိုးရလန်ကိုနိုင်ငံတော်လန်နဲ့ရှင်တွဲပြီးမလွှတ်တင်ဖို့မြို့နယ်ပညာရေးမှူးရုံးကနေတက်ဆိုင်ရာကျောင်းအုပ်ကျောင်းအုပ်စုမှူးထံအကြောင်းကြားစာပေးဖို့ထားပါတယ်နိုင်ငံတော်လန်နဲ့ရှင်တွဲသားရှိမှုမပြုတ်ဖို့အတွက်တက်ဆိုင်ရာကျောင်းတာဝန်ရှိသူတွေနဲ့ညှိနှိုင်းဆွေးနွေးထားပြီးရင်ဆွေးနွေးပစ္စည်းတဲ့အခြေအနေကိုလည်းမြို့နယ်ပညာရေးမှူးရုံးကညွှန်ကြားထားတာဖြစ်ပါတယ်
ဒီကိစ္စကိုကရင်ပြည်နယ်ပညာရေးမှူးရုံးနေနဲ့ညွှန်ကြားထားတာမဟုတ်ကြောင်းပြည်နယ်ပညာရေးမှူးရုံးကပြောပါတယ်အဲ့ဒီဒေသတွေမှာအစိုးရအုပ်ချုပ်နေမြင်တဲ့ KNU မွန်ပြည်တဲ့ပါတီတို့အုပ်ချုပ်မှုရောနှောတဲ့နေဖြစ်တယ်လို့စာတင်ကြောင်းတချို့မှာလည်းနိုင်ငံတော်လာနဲ့တိုင်းဒါလန်တိုင်းတစ်ခုလွှဲသူထားတာဖြစ်ပါတယ်မွန်ပြည်နယ်တန်ဖြိုစရမြို့အနီးရှိမိန်ပလာတောင်မှာဂျပန်ခေတ်စစ်တ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ပြည်ထောင်စုအစိုးရကကင်တွယ်မှာဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လတတိယပတ်ကပြည်ထောင်စုအစိုးရကအကြောင်းကြားလာတာပါမိန်ပလာတောင်မှာလက်ရှိတူးဖော်နေတဲ့နေရာတွေကိုမူလအနေထားတိုင်းပြုတ်လုပ်ပေးဖို့ထပ်မံရှာဖွေမှုတွေမပြုတ်ဖို့ချန်စီယိုကထားတဲ့နေရာတွေကိုပြန်လည်ရုပ်သိမ်းပေးဖို့အစိုးရကနေကုမ္ပဏီကိုအကြောင်းကြားထားပါတယ်
အခုတည်တယ်လို့ရတယ်ကိုဆက်လက်တင်ဆက်ပြီးသွားမှာပါတနေ့ကျော်အကြာရက်နာထားတဲ့ပြည်ထောင်စုညီညာရေးညီလာခံ၂၁ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်မှာစတင်ကျင်းပနေတာပါဒီညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်မလဲမိခလျာမုံကလည်းစုစည်းတင်ဆက်ထားပါတယ်လက်ရှိကျင်းပနေတဲ့နေပြည်တော်ကပြည်ထောင်စုညီချမ်းရေးညီလာခံ၂၁ရာစုပင်လုံတတိယအစည်းအဝေးမှာ
ရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှာမဟုတ်ဘူးလို့ညီလာခံတက်ရောက်နေတဲ့ဝန်ကြီးတစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောတာပါတယ်ရေးကြီးတဲ့ကိစ္စတွေဆိုရင်လုံးဝကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်ဤလူမရဘူးဗျနောက်ဥပမာဆိုရင်ဒီနိုင်ငံရေးဘက်မှာဥပမာတိုင်းသားတွေရဲ့အခွင့်အရေးလူနည်းစုအခွင့်အရေးစသဖြင့်တော့ဒါတွေကိုအခုကလုံးဝဆွေးနွေးခွင့်မရှိဘူ
ညီလာခံမှာလုံချောင်ရေးကဏ္ဍကိုဆွေးနွေးပေမယ့်အတီးပြူးအချက်တွေချမှတ်မှာမရှိသလိုနိုင်ငံရေးကဏ္ဍမှာလည်းပြည်ထောင်စုစိတ်ပိုင်းဟုသမျှလုံးဝခွဲမထွက်ရအချက်တွေကိုထက်သွင်းမှသာဖက်ဒရယ်ခြေခံမှုတွေကိုဆွေးနွေးဖို့တမတော်စုဖွဲ့ကတဘောထားရှိတယ်လို့သူကပြောပါတယ်
အလားတူညီလာခံတက်ရောက်နေတဲ့မော်မျိုးသားပါတီထွေထွေတွင်းရင်မှုနိုင်ငံရေးသမဂ္ဂလည်းအခုလိုပဲပြောသွားပါတယ်ထုတ်ပေါ်လာတဲ့သဘောတူညီချက်ရလတ်တွေကတော့ညံ့ညံ့ဆန်းဆန်းမရှိခဲ့ဖြစ်ကျွန်တော်တို့ညီမှန်းထားတဲ့ဖွယ်ဖြေတော်စုနဲ့ဆိုင်တဲ့သဘောတူညီချက်တွေကပါမလာနိုင်တော့ဘူးဦးလေးခွေးလည်းမရှိတော့ဘူးညီလာခံမှာတော့စိတ်ထိကမကြတဲ့ချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုနိုင်ငံရေး
ဝန်တင်တာ50ချက်ရှိ EU လေးဘွဲ့လောက်ကပေါင်းလို့လာတာ22ချက်ရှိနိုင်ငံရေးပါတီက80ချက်ပဲရှိအရင် UBC အဟောင်းကပြန်ချပေးတာ6ချက်ရှိအဲ့ဒါကိုကျွန်တော်6ရက်လုံးလုံးတခါတည်းဆွေးနွေးကြတာအတီးပေါက်ဆွေးနွေးကြတာဒီပေါက်ဆွေးနွေးပြီးတော့မှ17ချက်ကိုတင်လိုက်တယ်
ညီလာခံကိုအစိုးရလွှတ်တော်တတ်မှတ်တော်တိုင်းရင်းသားလက်နက်ကိုင်အနိုင်ရနိုင်ငံရေးပါတီကိုယ်စားလှယ်386ဦးတက်ရောက်ပြီးလေးလာသူအနေနဲ့တရာဦးအပြင် NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမ္ဘာကူလသမဂ္ဂကိုယ်စားလှယ်အပါအဝင်နိုင်ငံတကာကတန်ရုံတွေဖိတ်ကြားတဲ့သူတွေပညာရှင်တွေစုစုပေါင်းလူဦးရေဖွဲ့ဝဲနေမှာ1500ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်
ဆက်ပြီးတော့ NCA အဖြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြန်မာတပ်မတော်တို့ရက်ဆက်တိုက်ပွဲကြောင့်ရှမ်းပြည်နယ်မိုင်းကင်မြို့နယ်အတွင်းရွာသား900ကျော်စစ်ဘေးရှောင်နေရပါတယ်။၂၁ရာစုပင်လုံညီလာခံကပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပနေချိန်မှာတိုက်ပွဲဖြစ်ပွားပြီးစစ်ဘေးရှောင်တစ်တွေထပ်ပြီးတိုးလာနေပါတယ်။အကြောင်းဆုံးကိုတော့နမ်ဟော့ကနေစူးစီးတင်ဆက်ထားပါတယ်။
မိုင်းကင်မြို့နယ်အရှေ့မြောက်ဘက်မိုင်20ကျော်မှာရှိတဲ့ဟိုခိုင်ကျေးရွာအုပ်စုဟမ်ငိုင်းကျေးရွာအုပ်စုအတွင်းမှာအစိုးရတပ်မတော်ကရှမ်းပြည်တပ်မတော် RCSS SSA ကိုဇူလိုင်လ10ရက်နေ့ကအင်အားဖြည့်ပြီး9ရက်နေ့နဲ့10ရက်နေ့မှာထိုးစစ်ဆင်ခဲ့တာပါတိုက်ပွဲကြောင့်စစ်ရှောင်ရွာသားတွေဟာဟမ်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရပြီးစစ်ဘေးရှောင်အခြေအနေကိုမိုင်းကင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်လုံကရှမ်းဘာသာနယ်ပြောပြပါတယ
်အခြေခံဟောတာလေဒီပါယမ်ယမ်ဟာ
ပါစင်းရတာ900လောက်ရှိတယ်အဲ့ဒီထက်လဲပိုနိုင်တယ်သူတို့နဲ့နီးစပ်တဲ့မျိုးအိမ်မှာတွားနေတဲ့သူတွေနဲ့ဆို600ထက်မနည်းဘူးအလကကြောင်း2ကြောင်းမူလတန်း5ကြောင်းပိတ်ထားရတယ်တိုက်ပွဲကြောင်းဆရာဆရာမတွေလည်းတင်းချောင်ရတာပေါ့ရဲ့ရွာအကြီးအကဲတွေနဲ့ဆရာတော်တွေနဲ့တိုင်ပင်ပြီးသူတို့လိုအပ်တဲ့အကူအညီတွေတွားပေးမယ်အခုတတိတော့ဘူးမအကူအညီလာမပေးသေးဘူး
နေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေတဲ့အချိန်မှာရှမ်းပြည်မှာတော့တိုက်ပွဲတွေဖြစ်ပွားနေတာဟာလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကပြောပါတယ်
။အဲ့လိုတိုက်ပွဲတွေဖြစ်အောင်ဖန်တီးနေတာဟာငြိမ်းချမ်းရေးကိုလုံးဝထိခိုက်စေတယ်။ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်ကိုအဟန့်တားဖြစ်စေတယ်။ဒါမျိုးကိုရှောင်ကျဉ်သင့်ပါတယ်။အချုပ်အားဖြင့်တော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့မကြိုးစားဘဲတနက်ကင်ပฏิပခါကိုဆက်လက်ဖန်တီးနေမယ်ဆိုလို့ရှိရင်ငင်းချမ်းကြီးနဲ့ပို့ပြီးတော့မှအလှမ်းဝေးသွားလိမ့်မယ်လို့ပဲသုံးသပ်လိုပါခင်ဗျာ
ရှမ်းပြည်တပ်မတော် RCSS SSA ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးကတော့အစိုးရတပ်မတော်ကတစုံတရာအကြောင်းမကြားပဲအင်အား90ခန့်ရှိချင်းမြန်တပ်ရင်းအမှတ်969ကနေစတင်တိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်ဇူလိုင်လ3ရက်နေ့ကနေ5ရက်နေ့အထိနေပြည်တော်မှာကျင်းပတဲ့GMCU 9ကြိမ်မြောက်အစည်းအဝေးမှာဒုတိယဗိုလ်ချုပ်ကြီးတန်းထွန်းအိုးကနယ်မြေကျူးကျော်လှုပ်ရှားလာတဲ့မိသည့်အဖွဲ့ကိုမဆိုရှင်းလင်းချေမှုန်းသွားမယ်လို့ပြောပါတယ်။ဒါပေမဲ့ RCSS SSA ကတော့နယ်မြေကျူးကျော်တာမရှိအစိုးရတပ်ကရာ NCA စာချုပ်ကိုချုပ်ဖောက်နေတာဖြစ်တယ်လို့ RCSS SSA ပိုင်း Thai Freedom Website စာမျက်နှာမှာရေးသားဖော်ပြထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်ကရခိုင်ပြောင်းရွှေ့ရွာသားတွေနေထိုင်တဲ့တေမောကွေ့ကျေးရွာကိုအာဏာပိုင်တွေဖျက်ဆီးလိုက်ပြီးရွာသား၃ဦးကိုနိုင်ငံတော်အကြီးအကဲပြစ်စီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့တိုက်ပွဲကြောင်းရွာသား450ကျော်စစ်ပီးတိမ်းရှောင်နေရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါ။ VU ကနေအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
အီရန်နိုင်ငံရဲ့အကြမ်းဖက်ဝါရဇဲဆိုင်ရာပံ့ပိုးနေမှုတွေဒုံးကျည်ထုတ်လုပ်မှုတွေနဲ့အီရန်ပြည်သူတွေဆင်းရဲတဲ့နှက်စီမှုအပါအဝင်သူတို့ရဲ့မတည်ငြိမ်တဲ့မူဝါဒတွေပြောင်းလဲအောင်အီရန်ခေါင်းဆောင်တွေလှုပ်ဆောင်လာစီဖို့အတွက်အမေရိကန်ကတန်တမန်ရေးအရာရောစီးပွားရေးအရာပါအပြင်းထန်ဆုံးဖိအားတွေချမှတ်လှုပ်ဆောင်နေပါတယ်။အီရန်ရဲ့ကားလုပ်ငန်းရွှေနဲ့တခြားအရေးပါတဲ့တပ်တုကုန်သွယ်ရေးအတွက်အောက်တိုဘာ6ရက်နေ့မှာပြစ်မှတ်ထားအရေးယူမှုပြန်ပြီးချက်မှတ်ခဲ့တယ်လို့နိုဗ ెంబ ာ4ရက်နေ့ကလည်းအီရန်ရဲ့စွန့်အင်ကန္တာနဲ့ရေနံနဲ့ပတ်သက်တဲ့ငွေလွှဲပြောင်းမှုတွေလုပ်တဲ့အီရန်ဗဟိုဘဏ်ကိုပြစ်မှတ်ထားပြီးပြန်လည်အရေးယူခဲ့ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနမူဝါဒစီမံကိန်းဆိုင်ရာဒါရိုက်တာ Brian Hook ကတော့အခုလိုစွန့်အင်ဆိုင်ရာအရေးယူမှုကနေရေနံစိမ်းရောင်းချမှုကြောင့်ရတဲ့ဝင်ငွေမရှိအောင်လုပ်ပြီးအီရန်အာဏာရှင်ကိုဖိအားတိုးပေးတာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်။ကမ္ဘာရေနံထုတ်လုပ်နိုင်စွမ်းအားလုံလောက်မှုရှိမယ်လို့ယုံကြည်တဲ့အတွက်အခုလိုလုပ်တာဟာ Kawa Zigo go Tigai Mu, a Nezon Pisse Melu Lepiobare, American Gun Echamade, Ye Mureha, Ludan Sanamu, Sanya Kumpisir in a Patepi, a Kurem Hope, Perunga Male Mapawanja, Director Hoka Piobare.
Our sanctions pressure the Iranian regime into changing its behavior. And they do not target the Iranian
people.
ထုတ်လို့ရတဲ့ပြောင်းစီဖို့နဲ့အီရန်ပြည်သူတွေအပေါ်သူတို့ပြစ်မှတ်မထားစီဖို့ဖိအားပေးတာဖြစ်ပြီးအီရန်အတွက်စာနာရိတ်ခါဒါမှမဟုတ်စေဝါဆိုင်ရာနဲ့ပတ်သက်ပြီးအမေရိကန်ကတန်ခတ်ရေးယူတာမရှိပါဘူး။အီရန်အာဏာရှင်ရဲ့ဒဏ်ကိုအကြဆုံးခံစားနေရတဲ့ပြည်သူတွေနဲ့အတူအမေရိကန်ကတသားတည်းရက်တည်ဖို့အတွက်ဦးစားပေးလှုံ့ဆော်ရင်းအခုလိုစီးပွားရေးဖိအားတွေပေးနေတယ်လို့လည်းပြောပါတယ
န်ပြည်သူအများစုကအခုအခါမှာအခြေခံစားကုန်ဖြစ်တဲ့ပါမုတ်တို့ဂျက်ဦးတို့ရေတို့ရဖို့တောင်ရုန်းကန်နေရခြင်းမှာအီရန်အာဏာရှင်တွေကတော့ပြည်ပမှာအကြမ်းဖက်မှုတွေလုပ်ဖို့ဒေါ်လာတန်ပေါင်းများစွာဖြုံးနေတာပါဒါဟာအီရန်နဲ့အရှေ့အလယ်ပိုင်းဒေသကယောက်ျားမိန်းမနဲ့ကလေးတွေကာလတာရှည်ဒုက္ခခံစားစေဖို့တသက်ပဲဖြစ်နေပါတယ
်အီရန်နဲ့နိုင်ငံတကာရထားတဲ့သဘောတူညီချက်ကနေအမေရိကန်ကမေလာတုန်းကနှုတ်ထွက်ခဲ့တယ်လို့အီရန်တရားရေးဌာနအကြီးအကဲဆာဒက်လာရီဂျန်နီအပါအဝင်လူပုဂ္ဂိုလ်နဲ့ကုမ္ပဏီ53ခုပေါ်မှာလူခွင့်ချိုးဖောက်မှုတွေအကြမ်းဖက်ဝါရဆွဲဆိုင်ရာပြန့်နှံ့မှုလှုပ်ဆောင်မှုတွေအတွက်ဒဏ်ခတ်အရေးယူခဲ့တယ်လို့လည်းမစ္စတာဟုတ်ကပြောပါတယ်။ဒါဟာအီရန်အစိုးရအဖွဲ့ကအဆင့်မြင့်ဆုံးအဆင့်ရှိတဲ့သူဖြစ်ပါစေလူခွင့်ချိုးဖောက်မှုမှာတာဝန်ရှိရင်ပြစ်မှတ်ထားအရေးယူမယ်ဆိုတာပြသလိုက်တာလို့လည်းပြောပါတယ်။သမိုင်းဆန်လာကောင်းပြီးနှဆိုင်နဲ့ယဉ်ကျေးမှုရှိတဲ့အီရန်ပြည်သူတွေအနေနဲ့သူတို့ကိုတိုက်ခါရှိရှိဆက်ဆံမဲ့အစိုးရမျိုးနဲ့သာထိုက်တန်ပြီးအခုအီရန်မှာတနင်္ဂနွေလုံးအတိုင်းတန်တဲ့ဆန္ဒပြမှုတွေကနေအီရန်အာဏာရှင်ကိုပြည်သူတွေစိတ်ပြတ်နေတယ်ဆိုတာကိုပြနေပြီးအမေရိကန်ဟာသူတို့နဲ့အတူရပ်တည်နေပါတယ်လို့လည်းဒါရိုက်တာဟုတ်ကပြောပါတယ
်မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မှုအကြောင်းသိစေအပ်ပါတယ်ခင်ဗျာတောက်ကြနေဒီကနေ့ညနေခင်း VOA အစီအစဉ်တွေကိုတော့ညနေ 6:00 ထိလိုင်းဒူမီတာ 16.25 ရူကနေတင်ဆက်သွားမှာပါအခုတော့သတင်းအကြီးညွတ်ကိုကိုကျော်သိန်းကပြောပြပေးပါအောင်ဗျာ
သမရထွန်နဲ့ထရမ်ပါလွန်ခဲ့တဲ့17လနီးပါးမှာသမရဖြစ်လာပြီးကလေးကဆိုရင်ပထမဦးဆုံးခီးစဉ်ဖြစ်ပြည်တည်နိုင်ငံမှာကြောင်းနေပါပြီ။သမရထရမ်နဲ့သမရကတော်မီလန်နီယာထရမ်တို့ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်ကနေလန်ဒန်ကိုကြာသပတေးကရောက်သွားတာပါ။ဥရောပသမဂ္ဂကနေပြည်တည်နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဝန်ကြီးချုပ်ထရီဇာမေကပြော့ပြောင်းတဲ့ရည်တည်ချက်နဲ့လှုပ်လာတဲ့အပေါ်မကျေနပ်တဲ့အတွက်ပြည်တည်နိုင်ငံခြားရေးဝန်ကြီးဘော့ရစ်ဂျွန်ဆန်နဲ့တခြားတာဝန်ရှိသူတွေဒီသတင်းပတ်တွေနှုတ်ထွက်သွားကြပြီးချိန်မှာပဲသမရထရမ်ပြည်တည်ကိုရောက်သွားတာပါ။သမရထရမ်ကိုကန့်ကွက်စံကျင်ကံကွက်တဲ့ဆန္ဒပြပွဲလေလန်ဒန်မှာလုပ်ဖို့အစီအစဉ်ထားကြပါတယ်။မြောက်အတ္တလန္တိစာချုပ်နေတူမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကကာဝေးသုံးစီကိုတတ်မှတ်ချက်ပြည့်မီအောင်သုံးဖို့တန်နိဒန်တွေချမှတ်လိုက်တာဟာအမေရိကန်နဲ့နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်အကြီးအကျယ်အကျိုးဖြစ်ပွဲရှိပါတယ်။ဒီကုမ္ပဏီတွေဟာကမ္ဘာတစ်ဝှမ်းမှာနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးလက်လက်တင်ဖို့ရောင်းချနေတာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းစီကနေတိတ်ကောင်းတဲ့စာတစောင်းသူလက်ခံရရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲဒီစာထဲမှာနိုင်ငံသားဆက်ဆံရေးလို့တက်စီဘူးနဲ့ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးအစည်းအဝေးမှာသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရမ့်ရဲ့ဂျိုးပန်းချက်တွေကိုချီချူပြောဆိုထားပါတယ်။ DBRK နဲ့ American ပြည်တော်စုကြားအနာဂတ်အသစ်တစ်ခုကိုစတင်ရေးယူရပြီးအကျွန်ုပ်ကိုယ်တိုင်နဲ့သမ္မတကြီးရဲ့အားကောင်းတဲ့ဆန္ဒစစ်မှန်တဲ့ဂျိုးပန်းအားထုတ်မှုတွေနဲ့သူမတူတဲ့ချင်းကပ်မှုကနေတေချာပေါက်အကျိုးဖြစ်ထွန်းလာမယ်ဆိုတာကျွန်ုပ်အနေနဲ့အခိုင်အမာယုံကြည်ပါတယ်လို့ကင်ဂျွန်ကစာထဲမှာရေးထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးမှမူရင်းနေရာတွေကိုပြန်ပို့ရေးယူရပြီးလုပ်ငန်းစတင်ရေးကျွမ်းကျင်သူအဖွဲ့တစ်ဖက်ကိုဆီလုပ်ဖို့ကုလသမဂ္ဂကပြင်ဆင်နေပြီလို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ UNDP ရဲ့ဒေသဆိုင်ရာအကြီးအကဲကကြာသပတေးနေ့မှာပြောပါရခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမြတ်မွန်ဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်တောက်ကြနေမနေ့ကင်း VA အစီအစဉ်တွေကို6.9 လိုင်းလူမီတာ24.40.51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သတော်ရှင်များနဲ့တို့ကမြန်မာပြည်သူတောင်အားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ VA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.